ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ပဇာဒုက္ခသည်စခန်းကနေအင်ဒိုနီးရှားနိုင်ငံအာချေပြည်နယ်တွေကိုတောက်ကြံတွေကဆက်လီနဲ့ရောက်လာတဲ့ရွန်ဂျာ81ယောက်ဟာအနောက်ဆူမာထရာပြည်နယ်ရဲ့မြို့တော်မီဒန်ကိုရောက်သွားပြီဖြစ်ပါတယ်။အင်ဒိုနီးရှားအစိုးရဒုက္ခသည်အရေးကင်တွယ်ဆောင်ရွက်နေတဲ့ PPLN နဲ့အတူမီဒန်မြို့အုပ်ချုပ်ရေးအဖွဲ့နဲ့အရှိအာချေရင်ဝင်ပိုက်အစိုးရတို့ကြားဆွေးနွေးမှုတွေပြီးသူတို့ကိုပြောင်းရွှေ့ဖို့အတွက်အကြံပြုခဲ့တာဖြစ်ကြောင်းရွှေ့ပြောင်းအခြေချသူများဆိုင်ရာအင်ဒိုနီးရှား IOM အဖွဲ့ကဇူလ10ရက်နေ့တပရီနေမှာပြောကြားလိုက်တာပါ။
Jadi di dalam rapat itu diputuskan bahwa apa direkomendasikan bahwa
အစည်းအဝေးဆုံးဖြတ်ချက်ရဒီဒုက္ခသည်တွေကိုမီရန်မျိုးကိုချက်ချင်းပြောင်းရွှေ့ပေးရမှာဖြစ်ပြီးသူတို့နေထိုင်ရေးအတွက် IOM ကနေစီစဉ်ပေးရမှာဖြစ်ကြောင်းအင်ဒိုနီးရှား IOM အဖွဲ့ကဆိုနီယာဝဲလန်တာကပြောသွားတာပါ။သူတို့ကိုမီဒန်ကိုမပို့ခင်မှာကိုဗစ်ပိုးရှိမရှိစစ်ဆေးတာအပါအဝင်စစ်ဆင်မှုတွေကိုလုပ်မှာဖြစ်တယ်လို့မီဒန်ကိုရောက်ရင်တင်းနှစ်ပတ်ကွာရန်တင်းနေပြီးမှမီဒန်မှာပဲယာယီထားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်သူတို့ကိုမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်နေ UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးမှာမှတ်ပုံတင်ရမှာဖြစ်ကြောင်းလည်းပြောပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့သူတို့ကိုစစ်စစ်ပြီးပြန်လက်ခံမှာဖြစ်ကြောင်းပြောထားပေမဲ့အခုဒီတော့မလောက်ဆောင်နိုင်သေးပါဘူး။ဘင်္ဂလားဒေ့ရှ်ကနေမလေးရှားနိုင်ငံကိုတွားရောက်ဖို့အတွက် UDP ဖေဗရီလမှာဆက်လီနဲ့ထွက်လာတော့ကရွန်ဂျာအယောက်90ပါပေမဲ့9ယောက်တေဆုံးသွားခဲ့ပြီးအခု81ယောက်သာအသက်ရှင်ကျန်ရစ်တာပါ။ပင်လယ်ပြင်ထဲမှာ6လလောက်နေခဲ့ရတဲ့သူတို့နဲ့ပတ်သက်ပြီးအင်ဒိုနီးရှားအစိုးရဘက်ကတော့တစုံတရာပြောကြတာမရှိသေးပါဘူး။အခုထပ်ပြီးရောက်လာသူတွေနဲ့ပါဆိုမီရန်မြို့မှာရွန်ဂျာဒုက္ခသည်က342ယောက်ကျော်ရှိမယ်လို့ခန့်မှန်းထားပါတယ်။